ကာဇာကမ်းမြောင်ဒေသမြောက်ပိုင်းမှာဒီနေဆက်လမ်းတစ်တခုဖောက်တာအပါအဝင်လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်ဖို့ဆောင်ရွက်မှုတွေလုပ်နေပြီလို့အစ္စရေးစစ်တပ်ကပြောကြားလိုက်ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်တဲ့ကုန်ကားတွေသွားနိုင်ဖို့အတွက်ခက်ခဲတဲ့နေရာတွေမှာနေဆက်လမ်းတစ်ဖောက်လိုက်တဲ့အတွက်အရသားတွေစီကိုတိုက်ရိုက်အကူအညီတွေရအောင်ပို့ပိုင်နိုင်မှာဖြစ်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ်။အစ္စရေးစစ်တပ်ကြောင့်ကြမ်းကြမှုတွေဂါဇာမြောက်ပိုင်းအထိပို့နိုင်ဖို့လုံခြုံမှုမရှိတာတွေကြောင့်အကူအညီတွေပို့ပေးနိုင်ဖို့ခက်ခဲနေတယ်လို့နိုင်ငံတကာလူသားချင်းစာနာတဲ့အကူအညီပေးနေတဲ့အဖွဲ့တွေကပြောနေတာလနဲ့ချီရှိနေပါပြီ။အခုအသစ်ဆောက်လိုက်တဲ့နယ်စပ်လမ်းတစ်ကနေဂါဇာမြောက်ပိုင်းကိုတနေ့ကိုကုန်ကားအစီး90လောက်သွားနိုင်မှာဖြစ်တာမို့စုစုပေါင်းတနေ့ကိုဒီဂါဇာဒေသတွေကိုကုန်ကား350ကနေ900အထိတိုးမြှင့်ပို့ပေးနိုင်လိမ့်မယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကခန့်မှန်းပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွားတို့စစ်ပွဲမဖြစ်ခင်2023အောက်တိုဘာမတိုင်ခင်တုန်းကဂါဇာဒေသအတွက်အကူအညီတွေတနေ့ကိုကုန်ကားအစီး900လောက်ပို့ပေးနိုင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးတို့ဗုဒ္ဓနေ့တုန်းကဖုန်းနဲ့ဆက်သွယ်ကစကားပြောခဲ့ကြတာမှလူသားချင်းစာနာအကူအညီတွေဂါဇာဒေသတွေကိုပို့ရောက်အောင်ခရီးပေးထားတဲ့အတိုင်းမြန်မြန်လုပ်ဖို့အမေရိကန်ဘက်ကတိုက်တွန်းခဲ့ပါတယ်။World Central Kitchen ပရာဟိတအဖွဲ့ကအကူအညီပေးသူ9ဦးသေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုမျိုးထပ်မဖြစ်အောင်အသေးချာလုပ်ဖို့အတွက်ကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်ရှင်။